အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ထဲမှာတောမီးတွေလောင်ကျွမ်းမှုကြောင့်လူဆယ်ယောက်ထက်မစနေသေဆုံးခဲ့ပါတယ်။စပြည့်ခြံတွေနဲ့ဝိုင်းအရက်ထုတ်လို့ရေးလုပ်ငန်းတွေရှိရာနာပါနဲ့ဆော်နိုမာမြို့နယ်တွေအပါအဝင်မြို့နယ်ရှစ်ခုမှာပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းရဲ့ဒေသတစ်ဝက်လောက်မှာတောမီးပေါင်း15ခုထက်မနည်းလောင်ကျွမ်းနေပါတယ်။တောမီးတွေကြောင့်လူနေအိမ်နဲ့စီးပွားရေးအဆောက်အဦ1500ထက်မနည်းပျက်စီးဆုံးရှုံးခဲ့တယ်လို့မိသက်တပ်ဖွဲ့အကြီးအကဲကပြောပါတယ်။တော်မီလောင်နေတဲ့နေရာတွေနားမှာရှိတဲ့ဆေးရုံတွေကလူနာရာနဲ့ချီအပါအဝင်လူပေါင်း2000လောက်ဘေးကင်းရာကိုပြောင်းရွှေ့ခဲ့ရပါတယ်။တနင်္ဂနွေနေ့မှာစတင်ခဲ့တဲ့တော်မီတွေဘာကြောင့်စတင်လောင်ကျွမ်းတယ်လဲဆိုတာကိုစုံစမ်းနေတယ်လို့ကယ်လီဖိုးနီးယားပြည်နယ်တစ်တောနဲ့မိဘေးကာကွယ်ရေးဌာနကပြောပါတယ်ရှင်။